တရုတ်နိုင်ငံကလက်မှတ်အသစ်ပေါ်မှာတွေ့ရတဲ့မြေပုံထဲမှာတောင်တရုတ်ပင်လယ်ပြင်ဒေသတစ်ခုလုံးကိုတရုတ်ပိုင်နဲ့အဖြစ်နဲ့ဖော်ပြထားတဲ့အတွက်ဖိလစ်ပိုင်နိုင်ငံကကန့်ကွက်လိုက်ပါတယ်။ဒီပိုင်နဲ့ဖော်ပြချက်ထဲမှာဖိလစ်ပိုင်နိုင်ငံရဲ့ရေနဲ့မြေပိုင်နဲ့တချို့ပါပါဝင်နေတယ်လို့ဖိလစ်ပိုင်နိုင်ငံချိုင်းဝန်ကြီးအယ်ဘတ်ဒဲရိုဇာရီယိုကချက်တမင်းနေ့ကထုတ်ဖော်ပြောကြားလိုက်ပါတယ်။တောင်တရုတ်ပင်လယ်ပြင်ဒေသကရေပြင်ပိုင်နဲ့ပြဿနာဟာတရုတ်နဲ့ဖိလစ်ပိုင်နှစ်နိုင်ငံကြားကာလကြာရှည်စွာဖြစ်ပွားနေတာပါ။တရုတ်ကအဲ့ဒီဒေသတစ်ခွန်လုံးကိုပိုင်ဆိုင်တယ်လို့ကြွေးကြော်နေတာမို့ဒီဒေသမှာတရုတ်နဲ့ဖိလစ်ပိုင်နှစ်နိုင်ငံတင်းမောသွာလာမှုဆံရထိတ်တိုက်တွေ့ကြပြီးပြဿနာတွေအခုထိတင်းတင်းမာမာဖြစ်ပွားနေဆဲပါဒီရေပြင်မှာဖိလစ်ပိုင်ပြင်ဗီယက်နမ်ဘရူနာနဲ့မလေးရှားနိုင်ငံတို့ကလည်းတရုတ်နဲ့ရေပြင်ပိုင်နဲ့ဆံရအငင်းပွားမှုတွေဖြစ်နေပါတယ်ရေပြင်ကျဲစတူယန်မိုင်တန်းသုံးသိန်းခွဲကျဲတဲ့ဒီရေပြင်ဟာကမ္ဘာရေကြောင်းသွာလာရေးမှာအများဆုံးသုံးတဲ့နေရာဖြစ်တယ်လို့ငါးတန်ရန်စတာနဲ့စွန့်ရန်ဆံရတန်ရန်စတာတွေအများအပြားထွက်တဲ့နေရာလည်းဖြစ်ပါတယ်